နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ထောင်ဒဏ်၄နှစ်ခွဲကြာခံရတဲ့တရုတ်နိုင်ငံကထင်ရှားတဲ့လူအခွင့်အရေးရှိနေဝမ်ခွန်ဂျန်းကိုတရုတ်အာဏာပိုင်တွေကတနင်္ဂနွေနေ့မှာပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့လက်တလောရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အာဏာပိုင်တွေကမိသားစုနဲ့သူ့ကိုတွေ့ခွင့်မပေးဘဲတရုတ်နိုင်ငံအရှေ့ပိုင်းရှန်တုံးပြည်နယ်ကသူ့ဇာတိဖြစ်တဲ့ဂျီနန်မြို့မှာ14ရက်ကြာတည်တံ့ခွဲနေဖို့ခေါ်သွားတယ်လို့ဇနီးဖြစ်သူဝမ်ဇူးကပြောပါတယ်။လက်ရှိဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သူ့အနေနဲ့အခုချိန်ထိတည်တံ့ခွဲပြီးနေရမှာဖြစ်တဲ့အတွက်ဘေကျင်းမှာတွေ့နိုင်မှာမဟုတ်ကြောင်းဝမ်ကသူဇနီးကိုစနေနေ့ကထောင်ထဲကနေဖုံးဆက်ပြီးပြောခဲ့ပေမဲ့အချိန်တစ်ခုစောက်ပြီးရင်တော့ပြန်တွေ့ရမှာဖြစ်ကြောင်းပြောတာကိုသူဇနီးက Twitter မှာရေးပါတယ်။တရုတ်နိုင်ငံမှာမတရားအသိအဖြစ်ကြေညာထားတဲ့ Falun Gong အဖွဲ့ဝင်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအတွက်ရှေ့နေလိုက်ပေးနေတဲ့ဝမ်ကိုအာဏာပိုင်တွေကနေအကျဉ်းချုပ်နဲ့အချိန်အကြာကြီးဆက်ပြီးထိန်းချုပ်ထားမှာကိုသူဇနီးနဲ့လူအခွင့်အရေးအဖွဲ့တွေကစိုးရိမ်နေကြပြီးအာဏာပိုင်တွေရဲ့အခုလုပ်ရက်ပေါ်အလွန်ဒေါသထွက်နေကြပါတယ်။